ပြသရှင်များခင်ဗျာဂျွန်ရောဘတ်စ်ဟာအမေရိကန်နိုင်ငံရဲ့တရားသူကြီးချုပ်တရားဝင်ဖြစ်သွားပါပြီအထက်လွှတ်တော်ကအတည်ပြုပြီးနိုင်ပိုင်းအတွင်းမှာပဲကျန်းသစ္စာချိန်ဆပွဲပြုလုပ်ရာကနေ VOA သတင်းတော်ပေါ်လာဝပ်ဆန်ကအခုလိုသတင်းပေးပို့ထားပါတယ်တရားရုပ်ချုပ်တရားသူကြီးအဖွဲ့တဲ့စက်တန်းအရင်ဆုံးဂျွန်ပေါ်စတီဗန်စ်ကအခုလိုကျန်းသစ္စာချိန်ဆပေးပါတယ
် I John G. Roberts Jr. do solemnly swear I John G. Roberts Jr. do solemnly swearThat I will support and defend the Constitution of the United States. That I will support and defend the Constitution of the United States against all enemies.
ကျွန်တော်ဂျွန်ရောဘတ်စ်ဟာတည်ကြည်စွာကျန်းသစ္စာချိန်ဆပါ၏လို့ဆိုပြီးတဲ့နောက်ပြည်တော်စုအယူခံတရားသူကြီးချုပ်ဂျွန်ရောဘတ်စ်ဟာအမေရိကန်နိုင်ငံရဲ့18ဦးမြောက်တရားသူကြီးချုပ်ဖြစ်လာပါတယ်။တယောက်စာစင်မြင့်လေးပေါ်ပထမဆုံးတရားဝင်ရက်ခါအတည်ပြုရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်သူများကိုကျေးဇူးတင်ကြောင်းနိုင်ငံရေးရအဝန်တာကျေပြန့်လာတဲ့အထက်လွှတ်တော်အမတ်များအားအထူးဦးစားပေးပြောဆိုပါတယ
်။ I view the vote this morning as confirmation of what is for me a bedrock principle that judging is different.
နိုင်ငံမဲပေးတည်ပြုလိုက်ပုံကိုနိုင်ငံရေးအကဲဖြတ်မှုကကင်းကအခြေခံမူလို့ကျွန်တော်ရှုမြင်တယ်လို့ပြောသွားတာပါ။အင်ဗျူတော်မှာပြုလုပ်တဲ့ကျန်းသစ္စာကျင်းစုပွဲဆိုတရားရုံးချုပ်အဖွဲ့ဝင်တရားသူကြီးများအထက်လွှတ်တော်အမတ်များနဲ့ဝန်ကြီးများတက်ရောက်ကြပါတယ်။ဒီသမိုင်းဝင်ဖြစ်ရတဲ့ပတ်သက်ပြီးသမရဘုတ်ကလည်း
As Judge Roberts prepares to lead the judicial branch of government, all Americans can be confident that the 17th Chief Justice of the United States will be prudent in exercising
တရားသူကြီးရောဘတ်စ်ဟာအစိုးရရဲ့တရားရေးမန်တန်ကိုဦးဆောင်တဲ့အခါအမေရိကန်နိုင်ငံအားလုံးကအမေရိကန်ရဲ့18ဦးမြောက်တရားသူကြီးချုပ်ဟာတရားရေးအာဏာကိုသုံးစွဲတဲ့နေရာမှာချိန်ချင်းဆဆနဲ့တရားရေးရဲ့လွတ်လပ်မှုကိုခိုင်ခံခန့်ခန့်နဲ့ထိတ်ဆုံးကတော့နိုင်ငံတော်ဖွဲ့စည်းပုံအပေါ်တပ်ဝင်ယုံကြည်မှုနဲ့လှုပ်ဆောင်သွားမယ်ဆိုတာစိတ်ချယုံကြည်တယ်လို့ပြောသွားတာပါအသက်50ရွယ်ရှိဂျွန်ရောဘတ်စ်ဟာအနှစ်200လောက်အတွင်းအသက်ငယ်ဆုံးတရားသူကြီးချုပ်ဖြစ်ပြီးတရားရုံးချုပ်ကို18နှစ်တာဦးဆောင်သွားတဲ့ဒီလဇမ်းမှာကင်ဆာရောဂါနဲ့ကွယ်လွန်သွားသူဝီလျံရန်ကွစ်စ်ရဲ့နေရာမှာအင်ဗျူတော်ကအမည်တင်သွင်းခဲ့တာပါ88မဲ22မဲနဲ့အတည်ပြုလိုက်တဲ့အတွက်လဲအင်ဗျူတော်ကချီးကျူးလိုက်ပါလေအလားယူသွားတဲ့တရားသူကြီးစန်ဒရာဒေးအော့ကော်နာရဲ့နေရာအတွက်လဲခန့်မှန်းပြောဆိုနေကြပါလေအဖွဲ့ဝင်တရားသူကြီးတွေကြားကွန်ဆာဗေးတစ်နဲ့အလဲလက်သဘောထားရှင်ပြိုင်လာတဲ့အခါမှာအရေးပါတဲ့မဲမှုမကြခင်အဲ့ဒီနေရာမှာလူသားကြီးညာမယ်လို့မျှော်လင့်နေကြပါလေ
The president is going to nominate someone who he feels is the best person for the position. He will nominate someone that will make the American people proud, just like Judge Roberts.
သမ္မတကအကောင်းဆုံးလို့ယူဆတဲ့ပုဂ္ဂိုလ်ရဲ့အမည်ကိုတင်သွင်းပါလိမ့်မယ်။အမေရိကန်ဒီအတွက် John Roberts လို့ပဲဂုဏ်ယူမဲ့သူကိုတင်သွင်းမယ်လို့ပြောသွားတာပါ။သရစင်များခင်ဗျာ။တနင်္လာနေ့တရားရုံးချုပ်တရားဝင်ပြန်ဖွင့်တဲ့အခါJohn Roberts ကဥက္ကဋ္ဌဖြစ်ဆောင်ရွက်ပါလိမ့်မယ်။မိမိနေရာအတွက်အထက်လွှတ်တော်ကအတီးပြုတ်ပြီးမချင်းတရားသူကြီးအဖြစ်ဆက်လက်ရှိနေအောင်မယ်လို့လဲတရားသူကြီးဥက္ကဋ္ဌကပြောကြားကြောင်းပါခင်ဗျာ။